1989ကပါကစ္စတန်ကနေခွဲထွက်ပြီးလွတ်လပ်ရေးရဖို့တိုက်ခိုက်ခဲ့တဲ့စစ်ပွဲအတွင်းကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေအတွက်အခုလိုကွပ်မြတ်လိုက်တာပါစနေနေ့ညဒေသစံတော်ချင်းည7နာရီခွဲမှာကြိုးပီးကွပ်မြတ်လိုက်တဲ့အကြောင်းဒါကာမြို့တော်ဘူဟုချင်းတော်ပြင်ပမှာအကျဉ်းဆောင်အကြီးအကဲတာဝန်ရှိသူဖော်မန်အလီကတရင်တော့ဒီကိုစနေနေ့မှာပြောပါတယ်1989ခုနှစ်စစ်ပွဲအတွင်းလူထောင်ပေါင်းများစွာကိုတတ်ခဲ့တဲ့လက်နက်ကင်ဖွဲ့ကိုထူထောင်တာမှာအဓိကအခန်းကဏ္ဍကနေပါဝင်ခဲ့မှုနဲ့ကာမာရူဇမ်မမပြည်ရှိကြောင်းတရားရုံးတစ်ခုက2013ခုနှစ်မှာဆုံးဖြတ်ထားတာပါ။ဗင်္ဂလားဒေ့ရှ်နိုင်ငံမှာအကြီးဆုံးအစ္စလမ်ဘဝဒီနိုင်ငံရေးပါတီဖြစ်တဲ့ဂျမာအီအစ္စလမီပါတီကဒီကွပ်မြတ်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးအစိုးရရဲ့လိုရက်ကိုကောက်ကွက်ဖို့တနင်္လာနေ့မှာနိုင်ငံလုံးဆိုင်ရာအထူးတွေ့ပွဲမောက်မယ်လို့ကြေညာထားပါတယ်။ဆန္ဒပြကောက်ကွက်ပွဲတစ်ခုခုပေါ်လာရင်ဖြုတ်ခွဲဖို့ဗင်္ဂလားဒေ့ရှ်နယ်ခြားဆောင်ပြည်သူစစ်တပ်ဖွဲ့တွေကိုတနင်္ဂနွေလုံးမှာဖြန့်ကျက်ချထားပါတယ်။